ကျမကစုမုံပါရှင်ရတားဆွေရလက်ထက်နိုင်ငံရေးအကျဉ်းသားဥယျာဉ်ရာလက်ချီပြီးဆက်ရှိနေသေးတဲ့အပေါ်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတို့အရေးယူခံနေရတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုပြောပြပေးကြပါတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးဦးစားပေးပါတယ်ဆိုတဲ့ NLD ဆွေရလက်ထက်မှာအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေခံခွင့်ရရဖို့တောင်းဆိုတဲ့အတွက်တရားစွဲဆိုခံနေရသူတွေစုစုပေါင်း600နီးပါးရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကထုတ်ပြန်ထားပါတယ်နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီတောင်းဆိုဆန္ဒပြနေသူတွေကိုအခုအချိန်ထိဆက်လက်ဖမ်းဆီးထောင်ချတရားစွဲဆိုနေတဲ့အခြေအနေကိုတော့ AABBB ရဲ့တွဲဖက်အတွေ့အမှုကိုပိုကြီးကရှင်းပြပါတယ
်စရင်အရာပေါ့နော်အချင်းတောင်တွေကနေပြီးတော့အမှုရင်ဆိုင်နေတဲ့နိုင်ငံရေးအကျဉ်းသားက142ယောက်ရှိတယ်ထောင်ချပြီးသားနိုင်ငံရေးအကျဉ်းသားက42ယောက်ရှိတယ်ထောင်အပြင်ဘက်ကနေပြီးတော့အမှုရင်ဆိုင်နေရတဲ့ဟိုနိုင်ငံရေးအကျဉ်းသားက409ယောက်ရှိပါတယ်အလုံးပေါင်း592ယောက်ရှိပါတယ်ဒါကဘာကိုပြတယ်လဲဆိုတော့အကကြောမြန်မာနိုင်ငံရေးတိုးတက်မှုလေးကွေးနေတာကိုပြတယ်။နိုင်ငံရေးအကျဉ်းသားတွေကတိုင်းရင်းသားတွေလည်းပါတယ်။တိုင်းရင်းသားနိုင်ငံရေးအကျဉ်းသားတွေကိုအဲ့ဒီလိုခွန်းနေဆိုလို့ရှိရင်ကျွန်တော်တို့အိုးတော့တယ်တင်ပြရတော့လည်းအနောက်ချက်ချင်းကျင်နိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ AADB ရဲ့ဆောင်မှုကနိုင်ငံရေးအကျဉ်းသားများရှိနေတယ်လေအိုးတော့ပြန်လည်းတင်ပြရမဖြစ်နိုင်ဘူး။ဆိုတော့ကကြတော့ကျွန်တော်တို့မဝေးသေးတဲ့အတိတ်ကတင်ကန်းစာတွေကိုလည်းကျွန်တော်တို့ယူသင့်တယ်။အရင်တော့ဆစ်အစိုးရကတောင်ဆက်စစ်ကြီးကိုဖန်ထားတယ်၊မြို့ဥနိုင်ကိုဖန်ထားတယ်၊တိုင်းသားကောင်းဆောင်ကိုဖန်ထားတယ်။အဲ့လိုမျိုးဖန်ထားတယ်ဆိုလို့ရှိရင်အကူသက်ပြန်လဲတင်မဲ့ရတဲ့အနောက်ချက်ဖြစ်တယ်။အဲ့လိုပဲနိုင်ငံကရဲ့ဒီပိတ်ဆို့မှုတွေပုံပြီးမြင့်တက်လာတယ်။နောက်ဖန်ထားရေးစီးနေရုံနဲ့ကျွန်တော်တို့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတော့ကျွန်တော်တို့ဒေချာတင်ကန်းစာယူဖို့လိုအပ်ပါတယ်။
အခုလုံးမကိုတောင်းတို့မျိုးဆက်တန်ကြဖွဲ့ကိုတက်မတော်ဘက်ကဆွဲချက်တွေနဲ့မျိုးနယ်အသီးသီးမှာထောင်ဇက်တိုက်ချနေတဲ့အပေါ်မှာလဲလူလက်ခွင့်ကိုထုတ်ဖော်ပြောဆိုလှုံ့ရှားသူတွေစုဖွဲ့ထားတဲ့တန်မြမာဖွဲ့ကဂျွန်လ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းတို့မျိုးဆက်အဖွဲ့ပေါ်တရားစွဲဆိုထားတာကိုအမြန်ဆုံးရုပ်သိမ်းဖို့နဲ့အမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။နိုင်ငံသားတို့ရဲ့အခြေခံခွင့်ရေးဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်အရာမြမာရိုးရာအစင်လာတိုင်းတန်ကြက်ထိုးပြီးအစိုးရအာဏာပိုင်ကိုထောက်ပြခဲ့ကြတဲ့အစင်လာကိုထိပါစေတဲ့လို့ရဖြစ်လေပန်မြန်မာကရှုမြင်ကြောင်းပန်မြန်မာရဲ့အတွေ့အမှုမြေမုံတွင်ကပြောပါတယ
်ဒီလွတ်လပ်စွာထောက်ဖို့ပြောဆိုပိုင်ခွင့်ပေါ့နော်အဲ့ဒီပုံမှာတန်ကျက်ဆိုတာနိမဒမအရေးကြီးရဲ့အရာတစ်ခုပေါ့နော်ကျွန်တော်မြန်မာရိုးရငင်ကြီးမှုအစဉ်လာတစ်ခုလေဒီလိုဟာမျိုးကြီးကိုတရားစွဲတယ်ထောင်နေချတယ်နောက်ပြီးတရားစွဲနေရမှာလဲအချိန်တစ်ခါပဲမဟုတ်ပဲပေါ့နော်အတန်းစီရောပေါ့နော်အများကြီးစွဲတယ်ဆိုတာမျိုးကဒါကျွန်တော်မြန်မာပြည်ရဲ့သမိုင်းမှာဒါပထမဦးဆုံးနေပါလိမ့်မယ်နော်ဒါမျိုးကြီးလောက်တာဟာဒီလွတ်လပ်စွာထောက်ဖို့ပြောဆိုပိုင်ခွင့်ချင်းချောက်တယ်လို့ကျွန်တော်ပြန်မြန်မာနေပြီးတော့ယူဆတာပေါ့နော်ယူဆရဲတုံးတက်တယ်ဒါကြောင့်ဒါမျိုးကြီးကမလုတ်တင်မလုတ်အပ်တဲ့အရာကြီးပေါ့နော်အဓိကတရားစွဲအောင်သတ်မှတ်တော်ဖြစ်နေရပေါ့နော်ဒါမျိုးလေးတွေဒါရုပ်သိမ်းပေးရမယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ပေါ့နော်လွတ်လပ်စွာထောက်ဖို့ပြောဆိုပိုင်ခွင့်ကိုလည်းတမ်တော်အနေနဲ့လေးစားရဲဆိုတာကြက်တရားရောက်ပါရဲ့ပေါ့နော်လက်ရှိအစိုးရသွားနေတဲ့အမျိုးသားရင်ကြားစိတ်ရေးမှလည်းအများကြီးအထောက်အကူပြုနိုင်တဲ့အနေထားရတွေ့ရလေဒါကြောင့်ကျွန်တော်ကလည်းဒီတမတော်အနေနဲ့ပေါ့နော်ဒီလိုတရားစွဲဆိုမှုကိုရုပ်သိမ်းပေးဖို့ပဲကျွန်တော်ကမြစ်တာရက်ခံတောင်းဆိုတာဖြစ်ပါရဲ့ဗျာ
လူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုရာဇဝတ်မှုတစ်ခုလို့သဘောထားနေတာဟာဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းနိုင်ငံရေးကျင်းသားလူမျိုးရေးဦးဆောင်လှုံရှားသူကိုပိုကြီးကထောက်ပြပါတယ
်မြန်မာနိုင်ငံမှာလူလက်စွာပြောဆိုမှုဆိုလို့ရှိရင်ရာဇဝတ်မှုဖြစ်နေတဲ့အဆင့်မှာပဲရှိနေတယ်တောင်းလို့မျိုးဆက်ကတော့ငကိုရေကူကမပန်းတင်တော့ဆိုဆက်ပန်းတဲ့ဟိုနိုင်ငံရေးအကုန်သိက္ခာတိုင်းပြည်တို့ရန်ကြဆင်းနေတာဖြစ်တယ်အခုလိုမျိုးအမှုကတူနေတဲ့အမှုတွေကိုဟိုဘက်ဟိုတရားရုံးကချက်တယ်ဒီတရားရုံးကချက်တယ်ဆိုတဲ့ခါကျတော့ကျွန်တော်နိုင်ငံရဲ့ကုန်လိုက်ကောင်ပို့ပြီးတော့ရုပ်ဆိုးနေတာလို့အပတ်တင်ပါမှာဖမ်းလိုက်စီးတဲ့ရုံတဲ့ကြေကနာကြီးကပြေပြေတော့တော့မဟုတ်ဘဲနဲ့ကြေကနာကြီးပုံမှုဆိုးသွားသွားစေရပဲရှိဆိုတော့ခါကျတော့ကျွန်တော်တို့ဒီအစိုးရကောဒီတက်မတော်ကောတာဝန်ရှိတဲ့သူတွေကတရားစကားကံကြွတည်ရှိမှုတို့တို့ပြည်ရဲ့အခါကျတော့ဒီလူငယ်တွေရဲ့လုံအားတွေကျွန်တော်တို့တိုင်းပြည်အတွက်ရဲအောင်ဆုံးရှုံးတော့လို့ရှိတယ်သူတို့ကိုထောင်ပေါင်းနေလွှတ်ပေးပြီးတဲ့အခါကျတော့သူတို့ရဲ့လုံအားတွေကိုတိုင်းပြည်အတွက်အသုံးချဖို့ပြုတယ်
လက်ရှိ COVID-19 ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်မြန်မာနိုင်ငံတွင်းအကျဉ်းသားအကျဉ်းစခန်းတွေမှာအကျဉ်းသားဥယျာဉ်ထူထပ်များပြားလွန်းနေတာကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာအဟာရမပြည့်ဝတာတကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်မရှိတာတွေကြောင့်အကျဉ်းသားတွေမှာ COVID-19 ကူးစက်ဖို့လွယ်ကူနေပြီးအထူးစိုးရိမ်ရတဲ့အခြေအနေရောက်နေတာကြောင့်အတော်ဝင်ရှိသူတွေအလေးထားလှုံ့ဆော်ပေးဖို့ကိုလည်း AABB အပါအဝင်အကျဉ်းသားရေးလှုံ့ဆော်သူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်ကျွန်မစုမမ